မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူတွေကိုလူမောင်ခုံမှုတွေနဲ့ပတ်သက်မှုနဲ့တန်တရားရှိသူဖြစ်ဖောင်းလန်းထုတ်ကန်ထားတဲ့ထိုင်းစစ်တပ်အစစ်မြင့်ရရှိသူကဒီကနေ့ပဲအာဏာပိုင်တွေထံလာရောက်ဖမ်းခံခဲ့ပါတယ်။ထိုင်းစစ်ရကနေနည်းနေတဲ့လူမောင်ခုံကိုင်းနေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိသူတွေရဲ့အစစ်မြင့်ဆုံးပုဂ္ဂိုလ်တူဖြစ်တဲ့ထိုင်းစစ်တပ်ဒုတိယဗိုလ်ချုပ်ကြီးမနက်စ်ကွန်ပန်ကဒီကနေ့ပဲဖမ်းခံခဲ့ပြီးအမှုကိုရင်ဆိုင်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အသက်58နှစ်အရွယ်ဒုဗိုလ်ချုပ်ကြီးကတော့လူမောင်ခုံမှုလူမောင်ခုံကူးခံရသူတွေကိုဖမ်းဆီးထိန်းသိမ်းထားမှုပြန်ပေးဆွဲငွေတောင်းမှုတွေနဲ့ဖောင်းရန်ထုတ်ခဲ့တာလို့လည်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါ။ထိုင်းစစ်ရကတော့လူမောင်ခုံကိုင်းနေမှာအစစ်မြင့်အာဏာပိုင်တွေပါဝင်ပတ်သက်မှုမရှိနိုင်ဘူးလို့အစိုးရကပြောဆိုထားပြီးအငြင်းအယားရှိအနေချင်းလောက်ကသာဖမ်းဆီးထားတာဖြစ်ပါတယ်။ကာလာချာရှိရှိနေခဲ့တဲ့လူမောင်ခုံကိုင်းတွေကိုထိုင်းစစ်ရကပြီးခဲ့တဲ့လကစတင်နေနေရမှာတော့လူမောင်ခုံခံရသူအများပြပင်လယ်ပြင်မှာဆွန့်ပစ်တာခံခဲ့ကြရတာပါ။ပြီးခဲ့တဲ့လတိုင်းမှာပဲထိုင်း၊အင်ဒိုနီးရှား၊မလေးရှားနဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေတွေကိုရောက်လာကြတဲ့ရွှေပြောင်းဝင်ရောက်လာသူထောင်ပေါင်းများစွာကိုလည်းကယ်ဆယ်ခဲ့ကြရပါတယ်။နောက်ထပ်ရွှေပြောင်းနေထိုင်သူထောင်ပေါင်းများစွာကလည်းဘင်္ဂလားပင်လယ်ော်နဲ့ကပ်ပလီပင်လယ်ပြင်ထဲမှာရှိနေလေဦးမယ်လို့နိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေကခန့်မှန်းထားကြပါတယ်။